မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။လိုက်ဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်တွေကိုကျမစုမောကအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြည့်ညာပါမယ်။မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်စစ်တပ်ခေါင်းဆောင်ပိုင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့တရားစွဲဆိုဖို့ကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ Facebook ကုမ္ပဏီရဲ့စီမံစည်းကမ်းတွေနဲ့မညီတဲ့အတွက်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ Facebook အကောင့်ကိုပိတ်သိမ်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေကတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ Writer သတင်းတောက်တွေရဲ့အမှုဒီကနေ့အပြီးသက်စီရင်ချက်ချဖို့တရားရုံးကကြေညာထားပေမဲ့တရားသူကြီးမကြမ်းမာတဲ့အတွက်ဆိုပြီးရက်ရွှေဆိုင်လိုက်ပါတယ်။အဖမ်းဆီးခံသတင်းတောက်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ။
ဒီကတော့ဘလို့စီမီမျိုးပါပဲရောက်ရောက်ကျွန်တော်တို့ဘလို့အမိတ်နဲ့ချမှတ်ချမှတ်ကျွန်တော်တို့ကတော့ကြောက်ရွံ့တုံလို့မှမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့အမှန်တရားကျွန်တော်
ကိုဝါလုံးပြောသွားတာပါရှင်နောက်ပိုင်းမှာဒီတရားခွင်ကအခြေအနေအပြည့်စုံနားဆင်ရပါမယ်နောက်ရှမ်းပြည်ဘက်သွားမယ်ရခိုင်တိုင်းရင်းသားတချို့ကိုဒီရှမ်းပြည်နယ်တွေကရဲစခန်းအနေခီးသွားခွင့်ပိတ်ပင်ခဲ့တဲ့တဲ့င်းနဲ့အတူလာမယ့်12လအတွင်းလုပ်ငန်းတိုးတက်မှုတွေကိုလုပ်ငန်းရှင်တွေယုံကြည်မှုနည်းပါးနေတယ်ဆိုပြီးမြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ကထုတ်ပြန်တဲ့စစ်တမ်းအကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။လူမျိုးရုံးတပ်ဖြတ်မှုရွေချက်တွေပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကစွပ်စွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းလိုက်ပါတယ်။ဂျီနီဗာခြေဆိုင်ကုလသမဂ္ဂရုံးကနေဒီကနေ့တနင်္လာနေ့ထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစည်းအခမ်းစာထဲမှာတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်ခေါင်းဆောင်ပိုင်း၅ဦးတို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီစင်းနဲ့မှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်မှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်တို့ကိုထည့်သွင်းထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းတဲကရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုအခြေခံပြီးဒီအစီအခံစာကိုရေးသားခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့အရေးယူဆောင်ရွက်ချက်တွေကလုံခြုံရေးအရာတကယ်တမ်းလိုအပ်တာထက်အချို့အစအများကြီးပိုပြီးလုပ်ခဲ့တယ်လို့လဲကုလစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာမှာကောက်ချက်ချထားပါတယ်။ဒီကနေ့ထုတ်တဲ့ကုလသမဂ္ဂအချက်အလက်ရှာအဖွဲ့ရဲ့အစီရင်ခံစာအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုရောအခုကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကိုပါနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့လဲမြန်မာဘက်ကညှင်းပယ်ထားတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံပါဘူးမြန်မာနိုင်ငံရဲ့တရားရေးစနစ်အရစစ်တပ်ဗိုလ်ချုပ်တွေကိုနိုင်ငံတွင်းအရေးယူဖို့မဖြစ်နိုင်တာကြောင့်ဒီအမှုတွေကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ဒါမှမဟုတ်နိုင်ငံတကာခုံရုံးဖွဲ့ပြီးစုံစမ်းအရေးယူဖို့ကိုလည်းကုလစုံစမ်းရေးမှုတွေကတိုက်တွန်းထားပါတယ်။အခုအစင်ကန်စာနဲ့ပတ်သက်ပြီးနောက်ဆက်တွဲလှုပ်ဆောင်စရာတွေအတွက်အစင်ကန်စာကိုပြုစုတဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ဝင်တွေနဲ့အခုဒီသတင်းပတ်အတွင်းမှာတွေ့ဆုံစည်းဝေးဖို့ရှိတယ်လို့ EU ဥရောပသမဂ္ဂကလည်းထုတ်ပြန်ပါတယ်။ဒီအစင်ခန်းစာပါလို့ခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအနေနဲ့အရေးယူသွားရလိမ့်မယ်လို့လဲဗြိတိရှ်အာရှရေးရာအငေတန်းဝန်ကြီးကတုံ့ပြန်သွားပါတယ်ရှင်
တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီးမျဉ်းစည်းကမ်းတွေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်ကြောင်း Facebook ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်မှာဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့ကိုယ်ပိုင်အကောင့်တမရောကာကွယ်ရေးဦးစီးချုပ်ယုံအကောင့်အပြင်စစ်တပ်ရဲ့မျိုးဝီရုပ်သံလိုင်းလည်းပေါင်းပါတယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဟာဆိုးဝါးလာတဲ့အကြောင်းမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကို Facebook ကတိုးမြင့်အရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်းကဒီလိုအကောင့်တွေကိုနှီးပညာကောင်းကောင်းနဲ့ပို့ပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီကြေညာချက်မှာပြောဆိုထားပါတယ်။လူပေါင်း12သန်းလောက်က follow လုပ်ထားတဲ့ Facebook account 18ခု Instagram account တစ်ခုနဲ့Facebook page 52ခုတို့ကိုဖယ်ရှားလိုက်ပြီဖြစ်ကြောင်း Facebook ကဒီကနေ့ကြေညာချက်မှာပြောဆိုထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကလည်းဒီလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကနိုင်ငံတွင်းမှာလူခွင့်ရေးစိုးစိုးဝါးချိုးဖောက်မှုတွေကိုဖော်ထုတ်ထားတဲ့အကြောင်း Facebook အနေနဲ့လည်း Facebook ကိုတုံးပြီးမျိုးနွယ်စုနဲ့ဘာသာရေးဆိုင်ရာတင်းမာမှုတွေလောက်လာမှာကိုချိုတင်ကာကွယ်လိုတာကြောင့် Facebook ပေါ်ကလူပုဂ္ဂိုလ်6ဦးနဲ့ Page 6ခု Instagram account တစ်ခုတို့ကိုဖယ်ရှားလိုက်တာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပြင် Facebook ပေါ်မှာမမကန်ဆောင်ရွက်နေကြတယ်ဆိုပြီး Page 46ခုနဲ့ account 12ခုတို့ကိုလည်းဖယ်ရှားခဲ့ပါတယ်။မြန်မာနိုင်ငံတွင် Facebook ကိုတလွဲသုံးနေတာတွေကိုဆက်ပြီးကာကွယ်ဆောင်ရွက်သွားမယ်လို့လည်း Facebook ကုမ္ပဏီကပြောဆိုထားပါတယ်။အခုလိုမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့လူမှုကွန်ရက် account တွေပိတ်ပင်ခံရတာနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့ရှိသေးပါခင်ဗျာ
နိုင်ငံတော်လျှွက်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲခံထားတဲ့ Writers သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်တရားရုံးကဒီကနေ့အမိန့်ချမှတ်ဖို့အစီအစဉ်ကိုရှေ့သတင်းဘက်ကိုရွှေ့ဆိုင်းလိုက်ပါတယ်ဒီအမှုကိုစီရင်ချက်ချမဲ့တရားသူကြီးဦးရဲဝင်းကနေမကောင်းတာကြောင့်အမိန့်ချမှတ်နိုင်ခြင်းမရှိဘူးလို့သူ့အစားဝင်ရောက်ခဲ့တဲ့တရားသူကြီးတဦးကဒီကနေ့တရားခွင်အစမှာပြောကြားခဲ့ပါတယ်ဒီမှုကိုရှေ့သတင်းပတ်စက်တင်ဘာ3ရက်နေ့မှာအမိန့်ချမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ Writers သတင်းတောင်2ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2ဦးဟာပြီးခဲ့တဲ့ဒီဇင်ဘာလကရန်ကုန်မြို့ကစားတောက်ဆိုင်တစ်ခုမှာရဲရာရှိ2ဦးနဲ့တွေ့ဆုံပြီးသတင်းအချက်လက်တွေယူခဲ့တာကြောင့်သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်တယ်ဆိုပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့တရားရုံးထုတ်တဲ့အချိန်မှာကိုဝါလုံးကတော့သူတို့ဘက်မှာအမှန်တရားရှိပြီးသူတို့နှစ်ဦးစလုံးလဲဘာမှမမလုပ်ခဲ့တာကြောင့်သူတို့အနေနဲ့တည်တည်ငြိမ်ငြိမ်ရင်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။သူတို့နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွင်းရိုဟင်ဂျာဆဲယောက်တပ်ခံခဲ့ရတဲ့အင်းဒင်ရွာလူသားမှုကိစ္စကိုအဓိကသတင်းရေးသားဖော်ပြခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု Florida ပြည်နယ် Jacksonville မြို့မှာတနင်္လာနေ့ကလုပ်ခဲ့တဲ့ဗီဒီယိုဂိမ်းပြိုင်ပွဲအတွင်းဆန္ဒသမား1ယောက်ကပြစ်ခတ်ခဲ့လို့2ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့နောက်ဆန္ဒသမားဟာလည်းသူ့ကိုယ်သူတက်တည်သွားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာ Jacksonville မြို့လယ်နားကမြေပြင်မှာရှိတဲ့ Jacksonville Landing နေရာကသောတော်ဆိုင်တစ်ခုအတွင်းမှာဖြစ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အချိန်မှာပေးဆက်ဆိုင်အတွင်းမှာလူအများပြားရှိနေပြီးတော့အဲ့ဒီမှာ Madden NFL 19ဆိုတဲ့ American ဘောလုံးဂိမ်းပြိုင်ပွဲကိုကျင်းပနေတာဖြစ်တယ်လို့ Jacksonville မြို့ရဲ့ရဲအယားရှိ Mike Williams ကပြောပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ခဲ့ရလဲဆိုတာကိုသိရှိနိုင်ဖို့အတွက်စုံစမ်းစစ်ဆေးနေတုန်းပဲလို့ Williams ကပြောပါတယ်။အနာပိုင်းတွေကတော့တနတ်သမားဟာ Maryland ပြည်နယ် Baltimore မြို့ကအသက်24နှစ်အရွယ် David Katz ဆိုသူဖြစ်ပြီးသူဟာ Pistol တနတ်တလက်ထဲကိုအသုံးပြုခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ်။တနတ်သမားဟာ Jacksonville မြို့ကိုဒီပြိုင်ပွဲအတွက်လာခဲ့တာဖြစ်ပြီးတော့သူ့အနေနဲ့ဒီပြစ်ခတ်မှုမှာတည်ဆုံသွားတဲ့သူတွေကိုတိမတိဆိုတာကိုတော့သိသိချာချာမသိရသေးဘူးလို့ Williams ကပြောပါတယ်။ပြစ်ခတ်မှုအတွက်မှာ17ယောက်တန်းရရခဲ့ပြီးတော့ဒီထဲက9ယောက်ကတော့ကြီးစံထိမှန်ခဲ့တာဖြစ်ပါတယ်။ကျန်တဲ့2ယောက်ကတော့ပြစ်ခတ်မှုကနေလွတ်မြောက်အောင်ထွက်ပြေးရင်းတန်းရရသွားခဲ့တာဖြစ်ပြီးသူတို့အားလုံးကိုဆေးရုံမှာကုသပေးထားပါတယ်ခင်ဗျာ။
View American Tan ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုရင်မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့လာနေညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တနှစ်ကြာအုံနောက်ကင်ဆာခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မကိန်းကိုအရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုချမှာပါအရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်အမတ်ဂျွန်မကိန်းရဲ့ရိုလောင်းကိုထားရှိပြီးသ ူရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓဦးနေ့မှာမိသားစုဝင်တွေတက်ရောက်မဲ့ဂုံပြုအခမ်းအနားကျင်းပမှာပါပြည်내လွှတ်တော်မှာအများပြည်သူလည်းလာရောက်ကာရဝပြုနိုင်မှာဖြစ်ပါတယ်ကြာသပတေးနေ့မှာတော့ North Phoenix Baptist Christian ဘုရားကျောင်းမှာတည်ထောင်အောင်မေဘွယ်အခမ်းအနားကျင်းပဖို့အစီအစဉ်ထားပါတယ်ဒီနောက်မှာတော့တောက်ကြနေမှာတော့ဝန်ထဲချင်းအထိမ့်မှတ်တဲ့အလံတွေတိုင်တပွဲလွှင့်ထူထားတဲ့မြို့တော်ဝါရှင်တန်ဒီစီကလွှတ်တော်အဆောက်အုံမှာဂျွမက်ကင်းရဲ့ရုပ်လောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ဂါရဝပြုခွင့်ရမှာဖြစ်ပါတယ်။အခုလိုအထက်လွှတ်တော်အမတ်မက်ကင်းကိုလွှတ်တော်ခမကြီးမှာထားရှိဂုဏ်ပြုမှုဟာဆိုရင်အထူးကျွံဆုံးနိုင်ငံသားတွေအဖြစ်ဒီစီကလွှတ်တော်အဆောက်အုံခမကြီးမှာထားရှိဂုဏ်ပြုခံရတဲ့73ဦးမြောက်အထက်လွှတ်တော်အမတ်လည်းဖြစ်ပါတယ်။စနေနေ့မှာတော့ DC မှာရှိတဲ့ Washington National Cathedral မှာအောက်မေ့ပွဲအခမ်းအနားကျင်းပတာမှာတော့သမရဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့စကားပြောမယ်လို့ခန့်မှန်းထားပါတယ်။အထက်လွှတ်တော်အမတ် John McCain ရဲ့ရုပ်လောင်းကိုတော့ Maryland ပြည်နယ် Annapolis က American ရေတပ် Academy တင်ကြိုင်မှာမြှုပ်နှံမှာပါ။သူ့ရဲ့အုပ်ကူထားရှိမဲ့နေရာက Sevan မြစ်ကိုအပေါ်စီးကမြင့်တွေ့နေရပြီးသူ့ရဲ့ရေတပ် Academy တယောက်ခဲ့စဉ်ကအချစ်ဆုံးတငယ်ချင်းဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီး Chuck Larson ရဲ့အုပ်ကူပေးမှာထားရှိမှာလည်းဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကအခုလအစောပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့ဂျပန်ခီးစွားတအုပ်ကိုပြည်နယ်နယ်ဖေးသွားမှာဖြစ်တယ်လို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားစိုးရပိုင်း KCNA သတင်းအေဂျင်စီကအဲ့ဒီဂျပန်ခီးစွားဟာ Tomoyuki Sugimoto ဖြစ်တယ်လို့ဒီကနေ့ပြောပါတယ်။မြောက်ကိုရီးယားအနာဘိုင်းအနေနဲ့သူ့ကိုလူသားချင်းစာနာတဲ့အနေနဲ့တက်ညာစွာပြစ်ဒဏ်ကနေခွင့်လွှတ်လိုက်ပြီးတော့တိုင်းပြည်ကနေအနေထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ KCNA သတင်းကပြောပါရယ်။ဆူဂီမိုတိုဟာဗီဒီယိုသမားတယောက်ဖြစ်ပြီးတော့ပီပခီးသွားကုမ္ပဏီတစ်ခုရဲ့အစီအစဉ်နဲ့မြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တာဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေကအရင်ကဖော်ပြခဲ့ပါရယ်။ဆူဂီမိုတိုဟာမြောက်ကိုရီးယားနိုင်ငံအနောက်ဘက်ခြမ်းနမ်ပိုမြို့မှာလက်လည်သွားလာနေတဲ့စစ်တပ်ဆောင်းတစ်ခုကိုဗီဒီယိုရိုက်ကူးခဲ့တယ်လို့တန်ရရှိခံရတာဖြစ်နိုင်တယ်ဆိုပြီးတော့ဂျပန်ဆိုရကမကြသေးခင်ကပဲတီးပြုတ်ခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံကတော့ဆူဂီမိုတိုကိုမြောက်ကိုရီးယားနိုင်ငံဥပဒေကိုချိုးဖောက်တဲ့အမှုနဲ့စစ်ဆေးမေးမြန်းဖို့အတွက်ထိန်းသိမ်းထားခဲ့တယ်လို့ပြောကြလိုက်ပြီးဘာဆိုတာကိုတော့တိတိကျကျပြောဆိုထားခြင်းမရှိပါဘူးခင်ဗျာ
ကက်သလစ်ကျောင်းတော်ရဲ့လိန်ပိုင်းဆိုင်ရာတီဖာဆော့ကားမှုဆွဆွဲချက်တွေကိုဖုံးကွယ်ပေးခဲ့တဲ့အထက်မှာပုပ်ယဟန်မင်းကြီးလည်းပါဝင်ခဲ့တယ်လို့ဆွဆွဲထားတဲ့ဗာတီကန်ကျောင်းတော်ရဲ့အကြီးအကဲအရာရှိဟောင်းရဲ့ဆက်တမျက်နာပါကြီးညာချက်အပေါ်မှတ်ချက်ပေးဖို့ပိုယဟမင်းကြီးဖရန်စစ်ကညင်ပယ်လိုက်ပါတယ်။အိုင်ယာလန်နိုင်ငံသုံးမျက်ကြားခီးစဉ်ကနေရောမမြို့တော်ကိုလင်းရင်နဲ့ပြန်လည်ဆက်ရောက်လာတဲ့ပိုယဟမင်းကြီးဖရန်စစ်ကဒီစာရီကိုဖတ်ရှုပြည့်စည်ကြောင်းစာပါအကြောင်းအရာတွေနဲ့ပတ်သက်ပြီးဘာမှပြောမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ Writer သတင်းဌာနကသတင်းတောက်တွေရဲ့အမှုအပိသက်စီရင်ချက်ချဖို့တရားရုံးကဒီကနေ့ကြေညာထားပေမဲ့လို့တရားသူကြီးကမကြမ်းပါတဲ့အတွက်ဆိုပြီးစက်တင်ဘာလ3ရက်နေ့ကိုရက်ရွှေ့ဆိုင်လိုက်ပါတယ်။သတင်းတောက်တွေရဲ့ရှင်းလင်းတွေကတော့တကယ်လို့သတင်းတောက်တွေမှာအပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချမှတ်ခဲ့ရင်တောင်မှပြန်လည်လွတ်မြောက်ရေးနီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်။တရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်။
ရိုက်တာသတင်းတော်ကိုအလုံးခေါ်ကူတဦးမောင်ကတော့တရားရုံးကဘလို့ပဲဆုံးဖြတ်ဆုံးဖြတ်ရေးရင်ရင်ရင်ဆိုင်သွားမယ်လို့ဒီနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကိုရောက်လာတဲ့အချိန်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ
်ဒီကတော့ဘလို့ချင်းချင်းလူပါပဲရောက်ရအောင်ကျွန်တော်တို့ဘလို့အမိတ်နဲ့ချမှတ်ချမှတ်ကျွန်တော်တို့ကတော့ကြောက်ရုံးတုံလို့မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့အမှန်တရားကကျွန်တော်တို့ဘက်မှာရှိပါတယ်ကျွန်တော်တို့မဟုတ်တာဘာမှမလုပ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့လို့ချင်းနေညူပဲရောကျွန်တော်တို့ကတုံလို့မှာမဟုတ်ဘူးကြောက်ရွံ့သွားမှာဟုတ်ဘူးဘာမှကျွန်တော်တို့ကိုရန်ခဲအောင်လုပ်လို့ရမှာမဟုတ်ဘူးဒီလိုပဲကျွန်တော်တို့
ရိုက်တာရှေ့နေတူဖြစ်တဲ့ဥခင်မောင်ဇော်ကတော့လာမယ့်စက်တင်ဘာ3ရက်နေ့မှာချမှတ်မဲ့အပြီးသက်စီရင်ချက်ကိုစောင့်ဆိုင်းပြီးမှသာလိုအပ်တယ်လို့ဆက်လက်လှုပ်ဆောင်သွားမယ်လို့ VOE ကပြောပါတယ
်ရွှေဆိုင်လိုက်တဲ့အတွက်ကြောင့်တော့အမိန့်မချသေးမချင်းတော့ကျွန်တော်တို့ကဒီအမိန့်ကိုနားထောင်အောင်ပါလေအမိန့်ကိုစောင့်အောင်ပါအဲ့တော့ကျွန်တော်တို့က3ရက်နေ့အထိအားလုံးလည်းသိပြီးသားပါနော်3ရက်နေ့ဒီအခုတရားသူကြီးကတော့နေမကောင်းဘူးအဲ့ဒါကြောင့်တော့3ရက်နေ့ချင်းရွှေဆိုင်နေတော့3ရက်နေ့စောင့်ပြီးတော့3ရက်နေ့မှာဗာတိကအဲ့ဒါကြောင့်အဲဒီနေ့ဗာဒိတ်ကကောင်းရင်အပ္ပဒေအဆရှိမယ်ပေါ့နော်ကောင်းရင်တော့ပြီးသွားတယ် ကျွန်တော်တို့ဝန်တာတော့နေဘာတွေကမကောင်းရင်ကျွန်တော်ကဥမာကျွန်တော်လူတွေဖြစ်သွားတယ်အကြည့်ကြရတယ်ဘလောက်ပဲကြာကြာနော်ကျောင်းရရတယ်တဲ့အနည်းဆုံးကတော့မန္တလေးတိုင်းဒေသမှာကြာလို့ကျောင်းတက
်ကိုလာကြာစစ်ဆေးခဲ့တဲ့အမှုမှာဒီနေ့ဟာ36ကြိမ်မြောက်ရုံချင်းခေါ်ဆိုတာဖြစ်တဲ့အကြောင်းသတင်းသမားတွေရဲ့ရှေ့နေကိုတန်းစောအောင်က VOE ကိုပြောပါတယ်သတင်းထုတ်တွေရဲ့အမှုမှာဥပဒေကြောင်းအရသွားမယ်ဆိုရင်မလွတ်မြောက်စရာအကြောင်းမရှိဘူးလို့သူက VOE ကိုပြောပါတယ
်သတင်းစာဖြစ်ကလေးကဒီမြောက်လွတ်မြောက်ရေးတော့ကျွန်တော်မျှော်လင့်ပါတယ်ဒီမဲ့လည်းဒီမှာနှစ်ပိုင်းရှိတာပါကျွန်တော်တို့ဘက်ကပြောနိုင်တာဥပဒေကြောင်းရတော့ဥပဒေပိုင်းဆိုင်ရာတော့ဒါဆိုလို့ရှိရင်တော့ဒီမှုကလွတ်ကိုလွတ်ပြရမယ်ဘူးအဲ့မဲ့တခြားကောင်မမြင်ရတော့အကြောင်းမရဘူးတော့ငွေရင်းနောက်ပြန်လမ်းကြီးရှိနေနိုင်တဲ့အတွက်ဒီကလည်းသိရမှုဆိုရာရှိပါလား
သတင်းတောက်တွေရဲ့အမှုအပြီးသက်စီရင်ချက်ချမယ်လို့ကြေညာထားတဲ့နေ့ဖြစ်တဲ့အတွက်ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်အပါအဝင်နိုင်ငံသားတန်တမန်တွေသတင်းတောက်တွေတခြားသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေတော်တော်များများရောက်လာကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့ဒီသတင်းတော့နှစ်ယောက်နဲ့ပတ်သက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်ဒီမိုကရေစီအပြောင်းအလဲပေါ်အကြီးကျယ်တက်ရောက်မှုရှိလာနိုင်တယ်လို့ပြောဆိုလိုက်ပါတယ
်။နံပါတ်၁ကတော့မီဒီယာလူလက်ခွင့်ထိခိုက်မှာ။နောက်နံပါတ်၂ကတော့ဒီလိုလူခွင့်ချိုးဖောက်မှုတွေကြောင့်မီဒီယာကစောင့်ကြည့်ခွင့်ရေးသားခွင့်မရှိဘူးလားဆိုတော့ဒီကနေ့ပေါ့။နောက်ထပ်တစ်ရကတော့မြန်မာနိုင်ငံအစိုးရကဒီလိုမျိုးမီဒီယာလူလက်ခွင့်လူခွင့်ချိုးဖောက်မှုတွေပေါ်ထွက်တဲ့အခါမျိုးလေးစားဟုတ်ထုတ်တဲ့ဟာမျိုးကိုကာကွယ်ပေးသလားဒီလိုဟာမျိုးကိုလေးစားလိုက်တာသလားဆိုတဲ့ဟာမျိုးကနိုင်ငံတကာမှာမေးခံလိုက်မယ်ကိစ္စပေါ့နော်ဆိုတော့နိုင်ငံတကာပြည်အားတွေကဒီဟာမှာကိပြအပြစ်တမ်းကြံခဲ့ရင်ပြည်အားတွေအများကြီးလာလိမ့်မယ်ဆိုတော့ကျွန်တော်တို့လည်းဟိုတွတ်ချက်ထားပြီးသားတွတ်ချက်ထားပြီးသားဆိုတာလေဒီလိုနိုင်ငံတကာတွေကလည်းစဉ္ညာချက်တွေထောက်ပြန်ချက်တွေအစိုးရတွေကတန်ရုံးတွေကထောက်ထားရှိဆိုတော့ဒီလိုပြည်အားတွေကကျင်းနေပေါ့ကြောက်လိုက်မယ်ဆိုတဲ့ဟာမျိုးဆိုရနေတဲ့နားလေ
ရိုက်တာသတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာသူတို့မကျူးလွန်ခဲ့တဲ့ပြစ်မှုအတွက်အကျဉ်းထောင်ထဲမှာ၈လကျော်နေခဲ့ပြီးဖြစ်ပြီးဒီနေ့တရားရုံးကအပြစ်သက်ဆုံးဖြတ်ချက်မချနိုင်တဲ့အပေါ်စိတ်ပြက်မိတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြီးရှေ့သတင်းပတ်မှာမိသားစုနဲ့အတူပြန်ဆုံဖို့လွတ်မြောက်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ကြေညာထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပေါင်းစွန့်ွေးမြင်းများလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်စွန့်ွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပေါင်းစွန့်ွေးမြင်းများကြောင့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
လက်ပြန်အင်္ဂါညဒရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့တင်ပြပေးမယ့်သတင်းကတော့ရခိုင်တိုင်းရင်းသားတွေကိုရှမ်းပြည်ဘက်မှခရီးသွားလွှာခွင့်ပိတ်ပင်တဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကျိုင်းတုံမြို့ကိုသွားရောက်မဲ့ရခိုင်တိုင်းရင်းသားမှတ်ပုံတင်ကင်ထားတဲ့သူတွေကိုကွန်ဟိမ့်မြို့နယ်တန်လွင်ကူးရက်ကင်းစခန်းကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကခရီးသွားလာခြင်းပိတ်ပင်ခဲ့ပါတယ်။ရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒီလိုတားဆီးတာဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးကိုချိုးပေါက်တာဖြစ်ကြောင်းဝေဖန်လိုက်ပြီးတော့အရေးယူဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တောင်ကြီးမြို့ကနေကျိုင်းတုံမြို့ကိုသွားရောက်တဲ့ရခိုင်မျိုးသားတွေကိုကွန်ဟိမ့်မြို့နယ်ကတာကော်တရားလိုလူတီများတဲ့တန်လွင်ကတို့ရဲစခန်းကနေဒီလ24ရက်နေ့ကခီးဆက်လက်သွားခွင့်မပေးဘဲတားဆီးခဲ့တာဖြစ်ပါတယ်။အမှတ်17မြင်းဆောင်ပါရခိုင်ပြည်နယ်နိုင်ငံသားစီစီကကိုင်ဆောင်သူတွေကိုကျိုင်းတုံမြို့ဘက်ကိုဆက်လက်သွားခွင့်မပေးတဲ့အကြောင်းကိုကိုယ်တိုင်တားဆီးခံရသူတဦးကအခုလိုပြောပါတယ်
။တောင်ကြီးအနေသွန်လိုက်တော့တောင်ကြီးအနေပြီးတော့အမှအဲတောင်နယ်တော်ဘွားတောင်နယ်တော်မှာမှာဆက်ရှိရဲအဲကနေပြီးတော့ တို့ကကျွန်တော်တို့ရောက်တဲ့အချိန်မှာကျွန်တော်တို့အရှိရက6စီးတော့ရှိခဲ့ကြ6စီးကား6စီးကိုအကုန်လုံးတားထားပြီးတော့စစ်တင်းမြင်းစောက်ပါတဲ့ကားတွေအကုန်လုံးရက်ခိုင်းထားတယ်ကားနယ်ကတော့ပြီးတော့ကားတိုင်းကဟိုဟာနောက်နိုင်ဝက်တနိုင်လောက်နေတာနဲ့ကျွန်တော်တို့လာပြီးတော့ပြောတယ်ပေါ့မာစစ်တင်းမြင်းစောက်လည်းမတော်ဘူးလေတားခံရတာ50နဲ့တယောက်ပြောတယ်ကြတို့ကကျွန်တော်တို့စစ်တင်းမြင်းစောက်ရက်ခိုင်းတော့အကုန်ချပြီးတော့ကြံနဲ့တိုင်းရင်သားတဲ့အကုန်ကြောက်ခိုင်းတယ်အကုန်တော့ကြံနဲ့တိုင်းရင်သားတဲ့စစ်တင်းမြင်းစောက်ကတရားမှမတော်ဘူး
ဘာကြောင့်တားဆီးတယ်လဲဆိုတာကိုတော့ရေကင်းတာဝန်ကျသူတွေကတိတိကျကျပြောတာမရှိကြအောင်အခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကပြောပြတာပေါ့ဆရာရဲ့လို့ကျွန်တော်တို့ကလည်းမရှိစင်ရတာလေလှုပ်တော့လှုပ်တာမှကျွန်တော်တို့ကငွေပို့ချန်ပြီးတော့လှုပ်ခီးတော့လေးလာနေတာလည်းမဟုတ်ဘူးကျွန်တော်တို့မှလမ်းစည်းတွေကလည်းပြတ်တော့ပြီးကျန်နေဆိုရင်လည်းကျွန်တော်တို့ကားသမားစီကပေါ့လမ်းစည်းလည်းပါလေတောက်ပြောင်းနည်းနည်းကူညီပြောင်းဆိုတော့သူကအေးကွာလေမင်းတို့ကလည်းငါလှုပ်ချင်လို့လှုပ်တာမဟုတ်ပါဘူးငါတို့လုတ်ပိုက်ခွင်းနဲ့လုတ်တာလည်းမဟုတ်ပါဘူးလေအထက်အဝါစားဖားကတားခိုင်းလို့သူတို့တားတာပါတဲ့တိုင်းမုံကိုတွေကတားခိုင်းတာတဲ့မင်းတို့လိုချင်အဲ့တော်တော်ပေါ့တဲ့အဲ့ဒါဂိတ်ချက်ရေးရပြောတာက
ရှမ်းပြည်နယ်ရေတပ်ဖွဲ့ကတာဝန်ရှိသူတဦးကိုမေးမြန်းရမှာတော့လုံခြုံရေးကန့်သတ်ချက်အရာတမတော်ကဆောင်ရွက်တာဖြစ်ကြောင်းနဲ့အသေးစိတ်အခြေအနေကိုမသိရကြောင်းပြောပါတယ်ဒီလိုတားဆီးခံရသူတွေတဲက29ဦးဟာတန်လွင်တရားကနေခြေချင်းလျှောက်ပြီးပြန်လာရမှာလန်ခီးမှာကိုညင်သူတဦးကနမ်ဆန်မြို့အထိကားနဲ့ပို့ဆောင်ပေးခဲ့ပြီးနမ်ဆန်လူမှုဖူလုံရေးဌာနကတောင်ကြီးမြို့အထိပို့ဆောင်ခဲ့ပါတယ်လောလောဆယ်တောင်ကြီးမြို့ရှိရခိုင်တိုင်းနာရီအတင်ကကိုညင်စောင့်ရှောက်ထားပါတယ်ရခိုင်လူမျိုးတွေကိုခီးတွာလာမှုကန့်တတ်တဲ့အပေါ်မှာတော့ရခိုင်မျိုးသားကွန်ရက်အဖွဲ့ဥက္ကဋ္ဌဦးတင်ထူးအောင်ကအခုလိုပြောပါတယ်
ကိစ္စနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေပေါ့နော်မူလအခွင့်အရေးတွေရှိုးပေါက်ခံနေတဲ့ကိစ္စဖြစ်တယ်နောက်ပြီးတော့ဒီနိုင်ငံမှာမဆိုရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေနဲ့လည်းဘယ်လိုမှမကိုက်ညီတဲ့အချက်တွေဖြစ်တယ်ပေါ့နော်ကျွန်တော်တို့လူမျိုးတွေရဲ့ဒီလွတ်လပ်စွာခရီးသွားလာခွင့်လွတ်လပ်စွာကုန်သွယ်စီးပွားရှာခွင့်ဆိုတဲ့အချက်တွေရှိုးပေါက်ခံနေရတဲ့အချက်ဖြစ်တယ်တစ်ဖက်မှာလည်းတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တတင်းစာရှင်းလင်းပွဲလုပ်တာတော့သက်ဆိုင်ရာအစိုးရကိုပေါ့နော်တရားနဲ့ပတ်သက်ပြီးပါကြောင်းဒီလိုတားဆီးသိပ်တင်တာလဲဆိုတဲ့ဟာတောင်းရှိပြီလေးမြန်းတာတော့ပါလို့ကျွန်တော်တို့သက်ဆိုင်ရာပေါ့နော်စာပေးပို့တာလို့လည်းလုပ်သွားဖို့အစီအစဉ်တော့ရှိတယ
်တင်းလာနေနေခင်းမှာတော့ရန်ကုန်ခြေဆိုင်ရခိုင်မျိုးသားကွန်ရက်အဖွဲ့ဟာတောင်ကြီးမြို့ကိုတွားရောက်ပြီးခီးတွာလာမှုကန့်တတ်ခံရသူတွေကိုတွေ့ဆုံဖို့နဲ့သူတို့တွေနေရပြန်နိုင်ဖို့အတွက်ဆောင်ရွက်နေပါတယ
်ကိုမိုးစောပါရှင်မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ကထုတ်ပြန်လိုက်တဲ့စစ်တမ်းအကြောင်းကိုလည်းတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေရဲ့90ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်12လအတွင်းလုပ်ငန်းတိုးတက်မှုတွေအပေါ်မှာလည်းလုပ်ငန်းရှင်တွေအနေနဲ့ယုံကြည်မှုနှဲပါနေတဲ့အကြောင်းမြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ် UNFCCI ကထုတ်ပြန်လိုက်တဲ့နောက်ဆုံးစစ်တမ်းမှာဖော်ပြပါရယ်စီးပွားရေးပညာရှင်တချို့ကတော့နိုင်ငံရေးအကူအပြောင်းကာလမှာနိုင်ငံစီးပွားရေးကထိလွယ်ရှလွယ်ဖြစ်တာကြောင့်အခုလိုကျဆင်းတာလို့သုံးသပ်ပြီးတော့ရေရှည်မှာပြန်ပြီးတော့ကောင်းမွန်လာနိုင်မယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အပြည့်အစုံကိုတော့VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ
်မြန်မာစီးပွားရေးလုပ်ငန်း2500ကျော်ကိုမေးမြန်းထားတဲ့ Business Sentiment Survey လို့ခေါ်တဲ့လက်ရှိစီးပွားရေးအခြေအနေစတန်အရစီးပွားရေးလုပ်ငန်းတွေအလုံးနီးပါးကျဆင်းနေတယ်လို့ကုန်သည်စက်မှုအတင်းချုပ် UMFCCI ရဲ့ဗဟိုအလုံးမှုဆောင်ဦးမိုးကျော်က VOA ကိုခုလိုပြောပါတယ
်3လတခါ Business Sentiment Survey လောက်တာပေါ့ဒီ Business Sentiment Survey ဆိုတာကျွန်တော်တို့မြန်မာပြည်မှာရှိရစီးပွားရေးတွေ3,200ကျော်နေပါအီးမေးလ်နဲ့ပို့ထားပါတယ်ဖြေတဲ့လူတွေရဲ့အဖြေနဲ့ကျွန်တော်တို့ကအပြန်စစ်တမ်းကပ်ပါတယ်အဲ့မှာဒီတစ်ခေါက်မှာပါမြင်ရတယ်ဆိုရင်90နေပါပေါ့နော်90ရာခိုင်နှုန်းက bad အခြေအနေနေရာလို့ရောက်နေပါတယ်လို့နော်ထို့ကြောင့်ဒီ index တွေလောက်တဲ့ခါမှာလက်ရှိအခြေအနေစီးပွားအခြေအနေဘယ်လိုရှိတယ်လဲဆိုတာအဲ့ဆိုရက်တဲ့ကျဲလင်းကပေါ်လာပါတယ
်လက်တလုံးစီးပွားရေးလုပ်ငန်းတွေကျဆင်းမှုရဲ့အဓိကအကြောင်းရင်းတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးစက်တိုက်ဆိုးသလိုကျဆင်းရတာလည်းအကြောင်းရင်းနဲ့ပါဝင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးမီခင်ကတော့အုတ်ချုပ်ရေးအကူပြောင်းကာလလမ်းကြောင်းမှန်ပေါ်ပြန်တက်ရတဲ့အချိန်အချက်အတဲတွေကြုံရတာဖြစ်ပြီးရေရှင်မှာကောင်းမွန်လာနိုင်မယ့်အလားအလာရှိတယ်လို့သုံးသပ်ပါတယ
်တနင်္ဂနွေလုံးအနေနဲ့တက်လာတဲ့စီးပွားရေးကအများအစီကိုမရောက်သေးတာ။ဟုတ်။ဟိုအများအစီကိုဖြန့်ခွဲမပေးနိုင်သေးတာပေါ့နော်။ဖြန့်ခွဲမရောက်သေးတာ။ဆိုတော့ဟိုကြားရအကြောင်းအကျဉ်းချင်းနှစ်ချက်လောက်ရှိတယ်။တစ်ချက်ကကျွန်တော်တို့ဒီနိုင်ငံရေးနိုင်ငံမျိုးကိုကျွန်တော်တို့ဦးသိချိန်ဆိုးရလက်ထက်ကြည့်ဇောင်းပေးပြီးတော့နိုင်ငံရေးနိုင်ငံမျိုးအားပေးခဲ့တယ်။သို့တော်ဒီ အားပေးတဲ့တိုင်းဝန်ယူနေမှာမှတက်လာတယ်။တကယ်လက်တွေ့မှန်တကယ်ယူနေနေလေတံမိုးကတော့ဟိုရေပုံရကြောင်းနဲ့တက်လာတယ်လို့ပြောနိုင်တယ်။ဒီလက်တွေ့တကယ်ယူနေနေမှုလုပ်တဲ့ဟာတွေကဟိုအများပြည်သူရဲ့စီးပွားရေးအများပြည်သူရဲ့ဝင်ငွေတွေကိုဟိုဝင်ငွေတွေကိုတိုးလာအောင်အများပြည်သူစီးပွားရေးလုပ်တာလာအောင်လုပ်နိုင်လာအောင်ဟိုချိတ်ချက်အားနည်းနေတာအကြောင်းတစ်ချက်တော့ကြောက်ချက်ကပါလဲဆိုတော့ဟိုပြီးခဲ့တဲ့အစိုးရတွေလက်ထက်မှာဥတည်ခေအစိုးရတွေမတော်ဘူးရှေ့အစိုးရတွေလက်ထက်မှာဟိုကြီးမန်းခန့်ခွဲတဲ့လူတွေအုပ်ချုပ်တဲ့လူတွေရဲ့ဟိုစင်္ကာပုံစင်္ကာနီအလွဲပေါ့နော်အဲ့တော့အဲ့ဒီလမ်းကြောင်းအလွဲကနေပြီးတော့ခရသား20ရောက်သွားတဲ့အခါကျတော့ဟိုလမ်းကြောင်းအမှန်ပြန်သွားတဲ့အချိန်ကာလကြီးဟိုအခုကြောင်းကာလကြီးအကြက်ကြီးကြောင်းဒီပါကြီး
ဟုတ်အောင်ကြည့်ရအောင်လို့ဒီချက်လေး UMFCCI မြန်မာနိုင်ငံကုန်သည်စက်မှုအတင်းကြောင့်ရဲ့အစီရင်ခံစာမှာတော့ဖြည်တွင်းစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေဟာ2016ခုနှစ်ကနေရှင်ရင်2018ခုနှစ်မှာကျဆင်းလာတဲ့အကြောင်းနောက်7လအတွင်းလုပ်ငန်းတိုးတက်မှုအပေါ်ယုံကြည်မှုတွေလည်းအရင်နှစ်တွေကနေစာရင်ကျဆင်းနေတဲ့အကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာလုပ်ငန်းတွေအပေါ်အခွန်ကောက်နှုန်းထားဟာကောက်တင်တာတဲ့ပို့ပြီးများနေသလိုတရားမဝင်ဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုရှင်းပြနိုင်တဲ့အခြေအနေမရှိတာကြောင့်လုပ်ငန်းတွေကျဆင်းရတာဆိုပြီးလုပ်ငန်းရှင်တွေရဲ့တုံ့ပြန်ချက်ကိုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဇာဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနေတာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲပြောပြပေးပါအောင်ရှင
်လူမျိုးရုံးတပ်ဖြတ်မှုရွေချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းလိုက်ပါတယ်ဂျီနီဘာချေဆိုင်ကုလသမဂ္ဂရုံးကနေဒီကနေ့တင်းနှလာနေထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစင်ခန်းစာထဲမှာတော့တမ်ရက်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းနဲ့တခြားစစ်တပ်အရာရှိ၅ဦးတို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်တမ်ရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီမင်းစည်းကမ်းတွေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်တဲ့အကြောင်း Facebook ကဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းရဲ့ကိုယ်ပိုင်အကောင့်တမ်ရော့ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်အပြင်စစ်တပ်ရဲ့မြဝတီရုပ်သံလိုင်းလည်းပါဝင်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဟာဆိုးရွားလာတဲ့အကြောင်းမြန်မာနိုင်ငံတွင်အမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကိုတိုးမြင့်အရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်ကဒီလိုအကောင့်တွေကိုနှီးပညာကောင်းကောင်းနဲ့ပိုပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်းကုမ္ပဏီရဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15953ညာ၊လှိုင်းဒိုမီတာ32 kHz 11803ညာ၊လှိုင်းဒိုမီတာ51 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေဖယ်ယူနာဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington. From Washington, this is VOA.